COVID-19 ကယောဂါကာလကျင်းပတဲ့ဘေကျင်းဆောင်းရာသည့်အိုလံပစ်ပွဲတော်မှာတင်းကျပ်တဲ့ယောဂါကာကွယ်ရေးကန့်သက်ထိန်းချုပ်မှုအစီအစဉ်တွေအောင်မြင်နေတာကြောင့်လူကိုယ်တိုင်လာကြည့်မဲ့ပရိသတ်တွေကိုပိုးပြီးဖိတ်ခေါ်သွားဖို့ရှိကြောင်းတရုတ်အစိုးရကအင်္ဂါနေ့ကကြေညာခဲ့ပါတယ်။လက်ရှိမှာအားကစားပွဲမှာပါဝင်ရှင်ပြိုင်သူတွေပွဲစီစဉ်သူတွေနဲ့တီးသန့်ခွဲပြီးမှန်ကန်တွေထဲမှာပရိသတ်တွေဝင်ရောက်ကြည့်ရှုကြရတာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကြောင့်လက်မှတ်တွေကိုအများပြည်သူအတွက်ရောင်းချတာမျိုးမလုပ်ခဲ့ပေမဲ့ပရိသတ်အကန့်အသတ်နဲ့ဖိတ်ခေါ်ပြီးလာရောက်ကြည့်ရှုသူတွေအနေနဲ့လည်းယောဂါကာကွယ်တားဆီးရေးတင်းကျပ်တဲ့အစီအမံတွေကိုမဖြစ်မနေလိုက်နာဖို့တတ်မှတ်ပြဌာန်းခဲ့ပါတယ်။ဟောင်ကောင်မှာတော့အင်္ဂါနေ့တရက်ထဲကိုဗစ်ကူးစက်မှုအသစ်600အထိမြင့်တက်ခဲ့ပါတယ်။လူအသွားအလာအများဆုံးနဲ့အစီအကားဆုံးဖြစ်တဲ့အမေရိကန်နဲ့ကနေဒါနယ်စပ်ဂိတ်ကိုတော့အင်္ဂါနေ့အထိပိတ်ထားဆဲဖြစ်ကြောင်းကနေဒါဘက်ကကြေညာခဲ့ပါတယ်။ COVID-19 ကန့်သက်ချက်တွေကိုဆန့်ကျင်တဲ့ကုန်တင်ကားမောင်းသမားတွေကကနေဒါမြို့တော်အော်တဝါမှာဇန်နဝါရီလ28ရက်နေ့ကစပြီးသူတို့ရင်တွေကိုပိတ်ဆို့ပြီးအစိုးရကိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ COVID-19 ကပ်ရောဂါစောင့်ကြည့်ရေးစင်တာရဲ့တနင်္လာနေ့ထုတ်ပြန်ချက်အရတကဘာလုံးမှာကိုဗစ်ကူးစက်မှုပေါင်း399သန်းကျော်နဲ့သေဆုံးမှုပေါင်း 5.8 သန်းကျော်ရှိနေပါတယ်